COVID-19 ကူးစက်ခံရတဲ့ American သမ္မတ Donald Trump ကို Maryland ပြည်နယ် Bethesda မှာရှိတဲ့ Walter Reed စစ်ဆေးရုံအထုကုသခန်းကိုပြောင်းရွှေ့ကုသပေးနေတယ်လို့သမ္မတအင်ဗျူကဒေတာဆန်တော်ချိန်တောက်ကြနေညနေမှာပြောပါတယ်။အသက်84နှစ်ရှိပြီဖြစ်တဲ့သမ္မတ Trump အတွက်ကြိုတင်ကာကွယ်ရေးတတိထားဆောင်ရွက်တဲ့အနေနဲ့နောက်ရက်အနည်းငယ်လောက်အဲ့ဒီဆေးရုံမှာပဲစောင့်ကြည့်ကုသမှာဖြစ်ကြောင်းသမ္မတအင်ဗျူပြန်ကြားရေးအရာရှိ Kelly McEnany ကပြောပါတယ်။သမရရဲ့သမားတော်ကြီးနဲ့ကျမရဲ့ကျွမ်းကျင်သူတွေရဲ့အကြံပေးချက်အရအထူးသတိထားတဲ့အနေနဲ့အခုလိုလှုပ်ဆောင်ရတာဖြစ်ပြီးသမရအနေနဲ့မူလတာဝန်တွေကိုနောက်ရက်အနည်းငယ်အတွင်းမှာပဲဒီ Walter Reed ဆေးရုံကနေပဲထမ်းဆောင်မှာဖြစ်ကြောင်းပြန်ကြားရေးအရာရှိကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။သမရမှာအပြားအနည်းငယ်ရှိတယ်လို့ဒီကိစ္စအကျုံးဝင်သူတဦးကပြောသလိုသမရရဲ့သမားတော် Sean Conley ကလည်းသမရဟာပင်မနှွမ်းနေနေပေမဲ့စိတ်တက်ခံမှမှုရှိတယ်လို့ပြောပါတယ်။ American သမရ Donald Trump နဲ့သမရကတော် Melania Trump တို့ဟာ COVID-19 ရောဂါပိုးအကူးဆက်ခံရကြောင်းတွေ့ရှိခဲ့တဲ့နောက်မှာသမရဟာသိပ်မပြင်းထန်တဲ့ရောဂါလက္ခဏာခံစားလာရပေမဲ့စိတ်တက်ကြန့်ခိုင်နေရှိတယ်လို့သမရအင်ဂျီဝန်ထမ်းအကြီးအကဲ Mark Mendoza တောက်ကြနေမှာပြောပါတယ်။သမရရဲ့ကျန်းမာရေးတင်မကပဲအနေအကင်းနဲ့ကောင်းကျိုးအတွက်ပါလှုပ်ဆောင်မှာဖြစ်တယ်လို့American ပြည်သူအားလုံးအတွက်ပါဆက်ပြီးလှုပ်ဆောင်မယ်လို့ Mendoza သမရအင်ဗျူမှာသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်သမရဟာစိတ်တက်ကြန့်ခိုင်ရုံတင်မကပဲတက်ကြွမှုပါရှိပြီး American ပြည်သူတွေကိုစားကြိုးကြိုးစားစားလှုပ်ဆောင်မှုချထားတဲ့တန်ဋိဌာန်အတိုင်းခိုင်ခိုင်မာမာရည်တည်စေပဲလို့လည်းပြောပါတယ်။တောက်ကြနေမနဲ့အစောပိုင်းမှာသမရ Trump ကသူ့နဲ့သမရကရော်တို့မှာ COVID-19 အကူးဆက်ခံနေရကြောင်းနဲ့သူတို့ဟာစပြီး quarantine လုပ်တရားခွဲနေနေပြီးဖြစ်ကြောင်းနဲ့ဒီကိစ္စကိုနှစ်ယောက်တူလက်တွဲကြော်ဖြတ်မယ်လို့သမရကသူ့ Twitter မှာရေးခဲ့တာပါ။သမရကတော့ Melania Trump ကလည်းဒီနှစ်ထဲ American အများပြားလို့ပဲသူ့နဲ့သမရတို့နေမှာပဲ quarantine ဝင်တိကျခွဲနေကြကြောင်းနဲ့စီစဉ်ထားတဲ့တွေ့ဆုံမှုအားလုံးကိုတော့ဆိုင်းငံ့လိုက်ကြောင်းလည်းပြောပါတယ်။